ဒီနေ့မှာနေဆက်ကုန်သွယ်ရေးဟာဒီနေ့ဘဏ္ဍာနှစ်ပထမ3လပတ်မှာအမေရိကန်ဒေါ်လာ120ကျော်ကျဆင်းသွားကြောင်းတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်တွေကဖော်ပြပါတယ်။ပြီးခဲ့တဲ့ဘဏ္ဍာနှစ်ကကုန်သွယ်မှုပမာဏ460ကျော်ကျဆင်းသွားကြောင်းတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်တွေကိုကိုးကားပြီးတော့နိုင်ငံပိုင်သတင်းတွေမှာဖော်ပြခဲ့တာပါ။ တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းတွေထဲကအဓိကစခန်းတွေဖြစ်တဲ့မူဆယ်လွှဲကျင်းတဲ့ချင်းရွှေဟော်ကိုမြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့တိုင်းယူနာလန်နဲ့ကိုင်အဖွဲ့တွေတိတ်ပိုက်ပြီးတော့စစ်ကောင်စီဘက်ကနန္ဒာရဲကုန်သွယ်ရေးအခြေအနေထုတ်ပြန်တာဖြစ်ပါတယ်။နန္ဒာရဲနယ်သားမှာမူဆယ်လွှဲကျင်းကမ်ပိုက်တီချင်းရွှေဟော် ကျိုင်းတုံစတဲ့နယ်စပ်ဂိတ်တွေကနေကုန်စည်တွေအဓိကဖြတ်တန်းနေပြီးတော့ပြည်ထောင်လာပိုင်းတွေကစလို့ကုန်သွယ်ရေးဂိတ်တွေကိုကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ကိုကန့်တပ်ဖွဲ့ MNDA တို့ကထိန်းချုပ်လာခဲ့တာပါ။တရုတ်ရဲ့ဆက်ဆက်ပေးမှုနဲ့အပြစ်ခံရက်ဆက်ပြီးတော့နယ်စပ်ဂိတ်တချို့ကိုပြန်ဖွင့်ခဲ့ပေမဲ့နိုင်ငံရဲ့နယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေလည်းအပြစ်အဝပြန်လဲလဲပတ်နိုင်တာမျိုးမရှိသေးတဲ့အကြောင်းနယ်စပ်စီးပွားရေးလုပ်ငန်းရှင်တွေကပြည်ယူကိုပြောပါတယ်။ တရုတ်အစိုးရဘက်ကတော့အထူးသဖြင့်ယူနန်ပြည်နယ်နဲ့ဆက်ဆက်နေတဲ့နယ်စပ်ဂိတ်တွေပုံမှန်ပြန်ဖွင့်နိုင်ရေးနဲ့နယ်စပ်တည်ငြိမ်ရေးအတွက်စစ်ကောင်စီနဲ့တိုင်းရင်းသားအဖွဲ့တွေကို PRP ပြောဆိုနေပါရှင့်။